Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်မယ်။ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းရိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ Direct ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါလေဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါအမေရိကန်နိုင်ငံမှာစက်တင်ဘာ7ရက် 9/11 အကြမ်းဖက်အတိုက်ခိုက်ခံခဲ့ရတာဟာအမေရိကန်နိုင်ငံအတွက်ကကဘာကြီးအတွက်ပါထာဝရအပြောင်းအလဲတဲ့ဖြစ်သွားစေတယ်လို့အမေရိကန်ခေါင်းဆောင်တွေကပြောပါတယ်အမေရိကန်နိုင်ငံဟာလွန်ခဲ့တဲ့အနှစ်20ကထက်ပိုပြီးတော့လုံခြုံစိတ်ချမှုရှိနေပြီလို့American ကဝေးဝင်ကြီး Lloyd Austin ကပြောပါတယ်ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေတန်မတ်ကြီးဥကြုံမိုးထွန်းကိုဆက်ပြီးထားဖို့အတွက်ပြည်ရင်းပြည်ပမှာတောင်းဆိုဆန္ဒပြနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအညာဒေသဂံကောနေမြေမှာဒေသခံတပ်တွေနဲ့ဒီစစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေပါတယ်အကျိုးဆက်ဘယ်လိုရှိပါသလဲ
တော်ရဲမှာကျန်တဲ့ရိတ်ခါကိုသွားပြန်ယူဖို့ခက်ခဲဖြစ်နောက်ပြီးတချို့အိမ်တွေကလည်းမိချိုခံထားဆိုတော့အဲ့အိမ်တွေကလည်းတချို့ဆိုအဝတ်တစ်ဆယ်ကိုတစ်ခုနဲ့ပြေးခဲ့ရအဲ့လိုမျိုးဆိုတော့ရှိရဲ့လူတွေလည်းဒုက္ခရောက်မရှိရဲ့လူတွေဒုက္ခရောက်အဲ့ဒါမျှပြီးမှ
တရင်နေပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါအမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ဟာ 9/11 လို့ခေါ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအနှစ်20ပြည့်တဲ့နေ့ဖြစ်ပါတယ်ဒီအကြောင်းတွေကိုဝေးဝေးဆဆာတင်ဆက်ပေးသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံမှာ2000ခုနှစ်စက်တင်ဘာလ7ရက် 9/11 အကြမ်းဖက်တိုက်ခိုက်ခံရခဲ့တာဟာသူတို့အတွက်ကောအမေရိကန်နိုင်ငံနဲ့ကဘာကြီးအတွက်ပါထာဝရပြောင်းလဲမှုတက်ဖြစ်ခဲ့ရတယ်လို့စနေနေ့မှာကြောက်တဲ့ 9/11 အနှစ်20ပြည့်နှစ်ပတ်လည်အခမ်းအနားမှာအမေရိကန်ခေါင်းဆောင်တွေကပြောကြားကြပါတယ်။ Pennsylvania ပြည်နယ် Shanksville ကအမေရိကန် United လေကြောင်းလိုင်းခီးစဉ်အမှတ်63ပြတ်ချခဲ့တဲ့နေရာမှာပြုလုပ်တဲ့အထိမ်းအမှတ်ပွဲမှာအမေရိကန်ဒုသမရ Kamala Harris က2000ခုနှစ်စက်တင်ဘာ7ရက်နောက်ပိုင်းမှာအမေရိကန်နိုင်ငံမှာစီးလုံးညီညွတ်မှုရအောင်လုပ်နိုင်တယ်ဆိုတာကိုအားလုံးသိစေခဲ့တယ်လို့စီးလုံးညီညွတ်မှုနဲ့နိုင်ငံကျေဝအောင်လုံခြုံမှုရှိအောင်ကမ္ဘာလည်းဝုန်းဝန်ကြွားကြွားရပ်တည်နေအောင်လုပ်ပေးနိုင်တယ်လို့ပြောပါတယ်။အဲ့ဒီနေရာမှာလင်းအပိုင်စီးသူတွေကိုခုခံတိုက်ခိုက်ခဲ့ကြတဲ့ခီးတဲ့44ဦးစလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်။သမရဟောင်း George W. Bush ကလည်းစက်တင်ဘာ7ရက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နေ့ဟာနိုင်ငံအတွက်ပျက်စီးဆုံးရှုံးမှုပမာဏတိတ်ကိုကြီးမားတာနဲ့အတူဒီလိုအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပေမဲ့ရဲရဲဝံ့ဝံ့ရင်ဆိုင်နှိမ်စွမ်းရှိရဲဆိုတာကိုပြသနိုင်ခဲ့ကြတယ်လို့ပြောပါရတယ်။ဒီလိုတိုက်ခိုက်ခံခဲ့ရတဲ့အတွက်ကမ္ဘာတလွှားအကြမ်းဖက်ဝါဒတိုက်ဖြစ်ဖို့စစ်ပွဲကို Mr. Bush ကကြေညာခဲ့တာဖြစ်ပြီးဒီစစ်ပွဲဟာအနှစ်20လောက်ဆင်နွှဲခဲ့ကြရတာဖြစ်ပါတယ်။ဒီနှစ်ပတ်လည်းအထိမ်းအမှတ်အမှတ်ရအောင်မြေပွဲကိုအတိုက်ခိုက်ခံရတဲ့နေရာတွေဖြစ်တဲ့ New York, Pennsylvania နဲ့ Virginia ပြည်နယ်တွေမှာကျင်းပကြပြီးတော့နယူးယောက်က World Trade Center ကမ္ဘာကုန်သွယ်ညင်အောင်မျောစင်ညင်အောင်ရှိတဲ့နေရာမှာမနေ့8:46မိနစ်ကလုတ်တဲ့အထိမ်းအမှတ်ပွဲကိုသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူသမ္မတကတော် Jill Biden တို့တက်ရောက်ခဲ့ကြပါတယ
်။ American ပြည်ထောင်စုနယူးယောက်မြို့တော်မှာရှိတဲ့ World Trade Center ကုန်သွယ်ရေးအဆောက်အဦတိုက်ခိုက်ခံရမှုအနည်း20ပြည်နယ်မှာကမ္ဘာကုလသမဂ္ဂအထွေထွေတွင်မှုကကြေညာချက်တစောင်းထုတ်ပြန်ပါတယ်။ဒီကနေ့ကဆိုရင်ကမ္ဘာပေါ်မှာလူသားအတန်းပေါင်းများစွာရဲ့စိတ်ထဲမှာထိခိုက်နာကျင်ခံရတဲ့နေ့တစ်နေ့ဖြစ်ပါတယ်ဒီနေ့မှာပဲနိုင်ငံပေါင်း90ကျော်ကလူပေါင်း 3,000 လောက်ဟာအမေရိကန်နိုင်ငံတွင်အကြမ်းဖက်သမားတွေရဲ့ဖေယဘော့ကြောင်စွာတိုက်ခိုက်တပ်ဖြတ်တာကိုခံခဲ့ရပါတယ်ထောင်ပေါင်းများစွာဟာလည်းဒဏ်ရာရရှိခဲ့ပါတယ်စသဖြင့်သူရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကနေ့မှာဆိုရင်ကျွန်တော်ရဲ့စိတ်ဟာတိတ်ဆုံးသူတွေနဲ့ကြံရစ်သူမိသားစုတွေနဲ့အတူရှိနေပါတယ်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုကြော်ဖြတ်ပြီးအသက်ရှင်ကြံရည်သူတွေကိုလည်းဒီကနေ့မှာချီးကျူးထောပနာပြုပါတယ်။ဒါအပြင်အချမ်းဘက်ထိုက်ခိုက်ခံရခြင်းမိမိရဲ့အသက်ကိုပဓာနာမထားဘဲသက်စွန်ကြိုးပမ်းတုံ့ပြန်ဆောင်ရွက်ခဲ့ကြသူတွေကိုလည်းချီးကျူးဂုဏ်ပြုပါတယ်။အချမ်းဘက်သမားတွေဖြစ်စည်းလို့တဲ့လူသားဆန်မှု၊ကျင်နာမှုဆိုတာတွေကိုဒီလူတွေဟာဆွန့်လွတ်အနစ်နာခံပြီးနမူနာအဖြစ်ပြသသွားခဲ့ကြတာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေတွင်မှုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ အခုလိုနယူးယောက်ကကုန်သွယ်ရေးအဆောက်အဦအကြမ်းဖက်တိုက်ခိုက်ခံရတဲ့အနည်း20ပြည်နေမှာဗြိတိရှ်ဘီအမ်အာဂျီအဲလစ်စ်ဘက်ကလည်းအမေရိကန်သမ္မတနဲ့အမေရိကန်ပြည်သူတွေထံကိုဝမ်းနည်းကြောင်းစကားပါလိုက်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာအကြမ်းဖက်သမ္မတတွေတိုက်ခိုက်ခံခဲ့ရတာဆိုရင်အနည်း20ပြည်ပြည်ဖြစ်ကြောင်းနဲ့တိုက်ခိုက်ခံရလို့သေဆုံးသွားသူတွေ၊ကျန်ရစ်သူမိသားစုတွေ၊ဒဏ်ရာရခဲ့သူတွေနဲ့အသက်ဆုံးပြီးအရေးပေါ်ကယ်ဆယ်ခဲ့သူတွေနဲ့အတူသူနဲ့သူ့ရဲ့မိသားစု၊သူ့ရဲ့နိုင်ငံသားတွေအတူရှိနေပါကြောင်းဖော်ပြထားပါတယ်။
အမေရိကန်နိုင်ငံဟာလွန်ခဲ့တဲ့အနှစ်20ကနေစရင်အခုပိုးပြီးတော့လုံခြုံစိတ်ထက်အမှုရှိနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Lloyd Austin က VOA ကိုပြောကြားခဲ့ပါတယ်
။ Oh, if you just look at the capabilities that have evolved since 2000.
ကဘာတလွားချင်းချောက်မှုမျိုးစုံအတွက်ကျွန်တော်တို့ရဲ့အချက်လက်စုဆောင်းနိုင်မှုနဲ့ဆန်းစစ်နိုင်မှုခြေရာခံလိုက်နိုင်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့စွမ်းဆောင်နိုင်မှုဟာအဲ့ဒီ2000ခုနှစ်ကစကြည့်ရင်အခုအချိန်မှာဘယ်လောက်ကြီးကြီးမားမားတိုးတက်ပြောင်းလဲနေတယ်လဲဆိုတာကိုတွေ့နိုင်ပါတယ်။တိုက်ခိုက်နှံစွမ်းကလည်းတိတ်ကိုကြီးမားလာတာပါ။အစိုးရတရက်အတွက်အရေးအကြီးဆုံးကတော့သတင်းအချက်လက်မျှဝေတာပူးပေါင်းဆောင်ရွက်တာနဲ့ပဋိပက္ခဖြည့်ရှင်းတာတွေကိုတိတ်ကောင်းကောင်းလုပ်နိုင်ခဲ့ပြီဖြစ်တဲ့အတွက်အခုအချိန်မှာကျွန်တော်တို့တွေပိုးပြီးတော့လုံခြုံစိတ်ချမှုရှိတယ်လို့ပြောနိုင်ပါကြောင်းကာကွယ်ရေးဝန်ကြီးကပြောသွားတာပါ။အခု 9/11 September 17ရက်အနည်း20ပြည့်နှစ်ပတ်လည်နေ့မှာအမေရိကန်နိုင်ငံရဲ့လုံခြုံမှုအနေအထားနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ် Pentagon ရဲ့ VOA သတင်းတာဝန်ခံ Carla Beck ရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာ2000ခု September 17ရက်နေ့က New York, Pennsylvania, Virginia ပြည်နယ်တွေမှာအတိုက်ခတ်ခံခဲ့ရတာကြောင့်လူပေါင်း 3,000 လောက်အသက်ဆုံးခဲ့ရတာဖြစ်ပါတယ်။ 9/11 တိုက်ခတ်မှုဖြစ်ပြီးတဲ့နောက်လေ့လာသူနဲ့ပညာရှင်တွေကအမေရိကန်ပြည်ထောင်စုဟာ 9/11 အလွန်ကာလမှာအရင်အချိန်ကာလတွေနဲ့အလားတူအခြေအနေမျိုးကိုဘယ်တော့မှပြန်ရောက်တော့မှာမဟုတ်ဘူးလို့သုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်
။တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ NRF အာဖဂန်အမျိုးသားခုခံရေးတပ်ဖွဲ့တွေအနေနဲ့ဆက်လက်တိုက်ခိုက်နေစေဖြစ်ပြီးအမဂန်ဒေသဖြစ်တဲ့ပန်ရှီတောင်ကြားဒေသကို60ရာခိုင်နှုန်းလောက်ဆက်လက်ထိန်းသိမ်းထားနိုင်ကြောင်း NRF ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။တာလီဘန်တပ်တွေဒေသတွင်းဝင်လာနိုင်တာကိုနိုင်ရသွားပြီလို့ပြောလို့မရကြောင်း NRF တပ်ဖွဲ့တွေနဲ့မိသားစုတွေတောင်ကြားဒေသကစုခွာပေးလိုက်ရတာရှိကြောင်းဒါဟာလဲနီးနာအရာစုခွာရတာသာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူအလီနာဇရီကဝါရှင်တန်မြို့တော်မှာရှိတဲ့ Heritage Foundation မှာပြီးခဲ့တဲ့တောက်ကြနေ့ကပြောဆိုခဲ့ပါတယ်ဒီပန်ရှီယာဒေသမှာထောင်နဲ့ချီတဲ့ NRF တပ်တွေရှိနေသေးကြောင်းသူကပြောဆိုပါတယ်အစောပိုင်းတုန်းကတာလီဘန်တွေကဒီဒေသကိုထိန်းချုပ်သိမ်းပိုက်လိုက်ပြီးဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ခုခံတိုက်ခိုက်နေတဲ့တပ်တွေရှိနေစေဖြစ်ကြောင်းနဲ့တောင်တန်းတွေပေါ်မှာခိုးအောင်းနေကြကြောင်းတာလီဘန်ဘက်ကလည်းအတည်ပြုပြောဆိုပါတယ်။ NRF အာဖဂန်အမျိုးသားခုခံရေးတပ်ဖွဲ့တွေကိုလှုပ်ကြံခံလိုက်ရတဲ့ရခိုင်မြောက်ပိုင်းမာမိတ်အဖွဲ့ခေါင်းဆောင်ရဲ့သားဟာမက်မာဆုဒ်ကဦးဆောင်နေတာဖြစ်ပါတယ်။ဒါ့အပြင်အာဖဂန်ဒုတိယသမ္မတဟောင်းအမူလာစလီကလည်းဥဆောင်နေပါတယ်လောလောဆယ်မှာ NRF တရဲ့ရည်ချက်ကတော့ခုခံတော်လှန်ရေးကိုဆက်ထိန်းထားမှာဖြစ်ပြီးတဖြည်းဖြည်းကြီးထွားလာအောင်ချက်တွင်သွားမယ်လို့ပြောရေးဆိုခွင့်ရှိသူနာဇရီကပြောဆိုခဲ့ပါတယ
်ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဒိုင်းနိုမီတာ24 kHz 12.13 MHz ဟိုက်ဒိုမီတာ40 kHz 9633ဟိုက်ဒိုမီတာ51 kHz 5805နဲ့ဟိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအခု September 14ရက်မှာစတင်တော့မယ်85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်ထားရှိဖို့အတွက်ပြည်ရင်းပြည်ပမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။စနေနေ့ကရန်ကုန်မန္တလေးနဲ့ပြည်ရင်းကမြို့ရွာတွေမှာအဖမ်းအဆီးတွေကြားကပဲဥကြုံမုံထုံကကုလသမဂ္ဂမြန်မာကိုယ်စားလှယ်ဖြစ်ရွေးချယ်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေတယ်လို့နယ်သာလန်ရောက်မြန်မာတွေကလည်းအမ်စတာဒမ်မြို့မှာတောင်းဆိုခဲ့ကြတာပါ။ဥကြုံမုံထုံကမြန်မာနိုင်ငံအတွက်ကိုယ်စားလှယ်ဖြစ်ထားဖို့နယ်သာလန်ရောက်မြန်မာဒီမိုကရေစီထောက်ပံ့ရေးအဖွဲ့နဲ့တက်ကြွလှုပ်ရှားသူတွေစုဝေးတောင်းဆိုခဲ့ကြတယ်လို့ကိုရိုင်းဆန္ဒပြပွဲကိုတွားရောက်ခဲ့တဲ့နယ်သာလန်ရောက်ဦးစင်းအရှင်စန္ဒဝရကမိန့်ပါတယ်
United Nations မှာဖြစ်ရတော့မဲ့ credential challenge ကိစ္စအတွက်ကိုဦးဇင်းတို့ကအယူကြည်ရကိုယ်စားလှယ်ဦးကျော်မိုးထွန်းကိုထောက်ခံတဲ့ပွဲဖြစ်ပါတယ်။ဟိုဒီ Amsterdam Dam Square နဲ့ဘေးနားမှာရှိတဲ့ Spoon Square မှာအခုကျင်းပကြပါတယ်။ဦးဇင်းတို့ Amsterdam မှာ Netherlands မှာရှိတဲ့အကုန်လုံးတက်ညီလက်ညီ ကုန်လုံးလူမျိုးပေါင်းစုံအကုန်လုံးဦးဇင်းတို့စုစည်းပြီးတော့မှတောင်းအန်ယူဂျီဦးကျော်မိုးထွန်းထောက်ခံပွဲကိုလာပြီးမှကျင်းပတာဖြစ်ပါတယ်
အင်္ဂါနေ့မှာစတင်တော့မယ်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာစစ်ကောင်စီကခန့်အပ်တဲ့ကိုယ်စားလှယ်စစ်ဖက်အရာရှိဟောင်းဦးအောင်သူရဲနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုကိုစားပြုမဲ့အရင် NLD အစိုးရခန့်တမ်မတ်ကြီးဦးကျော်မိုးထွန်းတို့နှစ်ဦးနဲ့ဘသူကိုတရားဝင်ကိုယ်စားလှယ်ဖြစ်အတိမတ်ပြုမလဲဆိုတာကိုအားလုံးကစိတ်ဝင်တစားစောင့်ကြည့်နေကြတာပ
ါမြန်မာနိုင်ငံမှာ COVID-19 ခုခံတိုက်ဖျက်ရေးလုပ်ငန်းတွေမှာပြီးခဲ့တဲ့ February လကအာဏာသိမ်းခဲ့မှုကြောင့်ပုံမှုရှုပ်ထွေးကုန်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့မြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူ4သိန်းကျော်ရှိပြီး 16,000 ကျော်သေဆုံးတယ်လို့ပြောဆိုပါတယ်။ NUG အစိုးရဝန်ကြီးဒေါက်တာဆာဆာကတော့ကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာဒီထက်မကဘူးလို့ပြောဆိုပါတယ်။သေဆုံးသူအရေအတွက်ဟာ4,000ကနေ4သိန်းလောက်ထိရှိနိုင်တယ်လို့ဆိုပါတယ်။သေဆုံးမှုအတိုင်းအတာကိုသိနိုင်ဖို့ခက်တယ်လို့လည်းသူကဆိုပါတယ်။မြန်မာပြည်လူဦးရေရဲ့ထက်ဝက်ကျော် 35,000 တန်းကနေ 38,000 လောက်အထိကိုဗစ်ကူးစက်ခံထားရနိုင်တယ်လို့ဒေါက်တာဆာဆာက VOE ကိုပြောဆိုခဲ့ပါတယ်
။အမေရိကန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ 9/11 အနှစ်နဲ့ဆယ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့စနေနေ့မှာအိန္ဒိယနဲ့ဩစတြေးလျနိုင်ငံနိုင်ငံခြားရေးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေဟာနယူးဒေးလီမြို့မှာတွေ့ဆုံဆွေးနွေးပြီးလုံခြုံရေးဆိုင်ရာနဲ့ရှန်ချိန်ပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့ကြပါတယ်
။ Despite the economic and the health crises with which our region continues to grapple.
Indo-Pacific ဒေသရင်းစီးပွားရေးနဲ့ကျန်းမာရေးပြဿနာတွေနဲ့ဆက်ရင်ဆိုင်နေရချိန်မှာ Australia နဲ့ India နှစ်နိုင်ငံဆက်ဆံရေးတိုးမြင့်လာခဲ့တာဖြစ်ပြီးအခုချိန်ကနှစ်နိုင်ငံကြားဘယ်တော့နဲ့ကနေမှမတူအောင်ရင်းနှီးတဲ့မိတ်ဆွေဖြစ်လာနေတယ်လို့ Australia နိုင်ငံခြားရေးဝန်ကြီး Maurice Payne ကပြောသွားတာပ
ါ။ကုလသမဂ္ဂနိုင်ငံတကာ Nuclear စောင့်ကြည့် Agency အကြီးအကဲ Rafael Grossi ဟာဒီကနေ့တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။နျူကလ িয়ার ဆွေးနွေးညင်ဆိုင်မှုတွေပယ်ဖျက်ပြီးနောက်အီရန်နဲ့အနောက်နိုင်ငံကြားလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေကြောပါသွားအောင်အီရန်အာဏာပိုင်နေနဲ့တွားရောက်ဆွေးနွေးတာဖြစ်ပါတယ
်။တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုအရင်ဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီဒေကမှအညာဒေတာရဲ့အခြေအနေကိုကြည့်ရအောင်ပါ။မကွေးတိုင်းကံကောမြို့နယ်ကြေးရွာတွေပဲစစ်ကောင်စီကဝင်ရောက်စီးနင်းလို့ပြီးခဲ့တဲ့ရက်တွေကဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်မြင်သားရွာ၊နှန်းခါရွာအပါအဝင်ကြေးရွာ73ရွာကရွာသားတွေဒီကနေ့အချိန်ထိထွက်ပြေးနေရပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာလည်းကျွေးရွာကိုဝင်ပြီးတော့မိရှူတာတွေလူငယ်တချို့ကိုတတ်ဖြတ်တာတွေလုပ်ခဲ့ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
မကွေးတိုင်းကံကောမြို့နယ်မြင်သားရွာ၊ကုန်းရွာ၊အလဲရွာ၊ရွာမရွာ၊တာလင်းရွာ၊နှန်းခါရွာ၊မွေးလေရွာ၊ရဲလှရွာ၊ရေရှင်မရွာ၊ချောင်းကောက်ရွာ၊တာစီရွာတော်ဝင်ရွာနဲ့တောင်ခမ်းရွာတို့အပါအဝင်ရွာ73ရွာမှာစစ်တပ်ကဝင်ရောက်စီးနှင်းလို့ကျေးရွာသူကျေးရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ဒေသခံတွေကတောတောင်တွေထဲမှာမိုးကတဲလေးနဲ့မြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်ကြရပါတယ်။ဒီအတွက်မကြမ်းမမာဖြစ်နေကြသလိုဆေးဝါးနဲ့အစာအသောက်အခက်အခဲလည်းဖြစ်နေကြတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မြင်သားကျေးရွာသားတဦးက VOA ကိုပြောပြပါတယ်။
တဲလေးတွေထိုးပြီးမှမိုးရွာထဲမှာရှိတဲ့ပလတ်စစ်လေးတွေနဲ့နေကြပါတယ်ဒါပေမဲ့ကလေးသူငယ်တွေထုံးကန်နိုင်ပေါ့ဗျာကလေးသူငယ်တွေချင်းကိုက်ချုပ်ကိုက်နောက်ဟိုဟာပိုးကောင်တွေပါနေနဲ့ဆိုတော့ရွာမှာလေယာဉ်ကျန်းနောက်ရာသီဥတုကကျန်းနဲ့တော်တဲ့တောင်ရွာဆိုတော့လေအဆင်မပြေတာရောနောက်ပြီးမှရိတ်ခါအခက်ခဲဖြစ်တာပေါ့ဗျာရွာထဲမှာပြန်ရဲကြတော့ရွာထဲမှာကျန်တဲ့ရိတ်ခါကိုသွားပြန်ယူဖို့ခက်ခဲဖြစ်နောက်ပြီးတချို့အိမ်တွေကလည်းမိရှုခံထားဆိုတော့အဲ့အိမ်တွေကတချို့ဆိုအဝတ်တစ်စဲကိုတစ်ခုနဲ့ပြေးခဲ့ရအဲ့အမျိုးသူတော့ကျွန်တော်တို့မိသားစုတွေမှာရှိရလူတွေလည်းဒုက္ခရောက်မရှိရလူလည်းဒုက္ခရောက်အဲ့ဒါမျှပြီးမှကိုယ်ချင်းချင်းမျှပြီးမှသားတောင်းနေတယ်တော့ဗောဗျာအဲ့လိုမျိုးအခြေအနေပ
ါစစ်တပ်ကရွာတွေကိုဝင်ရောက်ပစ်ခတ်မှုရှိတာကြောင့်စက်တင်ဘာ9ရက်နေ့မနေ့စောပိုင်းကလေးကစတင်ထွက်ပြေးခဲ့ကြတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပြီးနောက်စစ်တပ်ကမြင်သားကြီးရွာကနေအိမ်တချို့ကိုမီးရှို့ခဲ့ပြီးမြင်သားရွာသား16ဦးထဲမှနေတည်ဆုံးခဲ့တယ်လို့လဲအဲ့ဒီမြင်သားကြေးရွာသားကပဲဆက်ပြောပြပါတယ
်မြင်သားရွာကတော့14အိမ်15အိမ်လောက်မိရှုခံရတဲ့ကြာအိမ်ကြီးအိမ်ကောင်းတွေတဲ့ကလည်းပါသွားတယ်ကြာဟိုဟာယူကျင်သားယူ နောက်ပြီးမှဟိုအဲ့ဒါမျိုးတွေကိုသိမှာဆိုလားမသိရွာထဲနေတဲ့လူတွေနှိမ့်ဆက်ဒါပဲရအသေးကြီးရွယ်အိုတွေလည်းကျွန်တော်တို့80ကျော်80ကျော်ဒါတွေကအစဒါတနက်နေ့ပြည့်လို့တက်လို့ကျိုးနဲ့တုပ်လို့ရိုက်လို့နှက်လို့ဒါတည်တဲ့ဒီကိုရိုက်နေခဲ့ကြတယ်ဆိုတော့ဒါလည်းမနေရကြဘူးပြအသေးကြီးရွယ်လို့အထန်ပိုးပြီးမှတော်ရဲပို့ဆိုတော့တော်တော်စိတ်ဆင်းရဲကြကောင်းပါလေဗျာဒါလေးချက်တဲ့လူကအစအလိုမပေးဘူးကျိုးနဲ့တုပ်ရိုက်တတ်တာဆိုတော့တော်တော်ကိုလူမဆန်ပါဘူးမြင်သားရွာကနည်းနည်းကျွန်တော်တို့မနေ့က14ရက်နော်14ရက်16ရက်လောက်ကျွန်တော်တို့တကြွရောကုန်ပိုင်ကလေးတငယ်တွေရောပိုင်16ရက်လောက်ကျွန်တော်တို့တည်ဆုံးသွားတယ်ဗ
ျမြင်းသားရွာနဲ့တလန်းချားဖြစ်နေတဲ့ကုန်းရွာမှာလည်းဒီကနေ့အထိဒဏ်ရာနဲ့ကျိုးတုပ်ထားတဲ့အလောင်း3လောင်းတွေ့ရှိခဲ့ရပြီးလက်နက်ကြီးကြီးထိမှန်ထားသူက3ဦးရှိတယ်လို့ကုန်းရွာသားတဦးက VOA ကိုပြောပြပါတယ်တောတောင်ထဲမှာထွက်ပြေးနေတဲ့ဒေသခံတွေဟာလည်းအစားအသောက်ကိုဝေငှမျှစနေရတယ်လို့အဲ့ဒီကုန်းရွာသားကပဲပြောပါတယ်
အဲ့နာရခိုင်လည်းကြောက်ကြောက်လန့်လန့်နဲ့နာရှိတဲ့လူရဲ့နေဝင်ခါပြီးစားတဲ့တိုင်းကရောက်နေပါတယ်သူကလည်းတော်တိုင်းမှာငငယ်ပြည့်ပြည့်နဲ့နေနေကြတဲ့ခြံကိတ်ပြုတ်ကိနေတာတော်တော်ကြီးဒုက္ခခဲ့ပါလေဗျကိုရင်းနေမနေ့ပိုင်းတဲ့မနေ့ဆို9နာရီလောက်ရှင်တဲ့ဖြစ်ပြရတာပါဗျကျွန်တော်တည်ဆုံးမှုနဲ့တန်ရရတာရှိပါလေဗျအပြစ်မဲ့တတ်တာတွေပေါ့ဗျာကျွန်တော်တိတ်ပွဲဝင်တာမဟုတ်ပါဘူးဗျအဖိုးကြီးဟိုကြီးအသက်90ကျော်ဖိုးကြီးရဲ့ကျွန်တော်ပြောရတယ်တက်မရေးမကောင်းတဲ့လူတွေအရက်တော့ပြီးတော့မှသူ့အတွက်ကောင်းမွန်နေတဲ့ဖုန်းတော်ညာမှာပြည်တဲ့လူတွေပေါ့အဲ့ဒါတွေကိုလည်းကျုံနေတုတ်ထားတယ်ဒါကြီးတော့မှအသက်90ကျော်ဖိုးကြီးကလည်းမင်းမိတာတွေရှိပါလေဗျဒီနေ့ကြီးချင်းမိတာတွေအခုကတော့အတိအကျတော့မပြောနိုင်သေးပါဘူးလက်ရှိကျွန်တော်ကလောင်းတွေထားတာ3လောင်းနဲ့တန်ရတာ3လောက်ရှိပါလေဗ
ျနန်းခါကြီးရွာမှာလည်းနေအိမ်တွေဆန်ဆက်ကိုတောင်တွေကအစ40လောက်မိရှုခံထားရပါတယ်တာလင်းရွာမှာလည်းနေအိမ်တွေမိရှုခံရပါတယ်နန်းခါရွာနဲ့အနီးတစ်ဝိုက်ကျေးရွာတွေမှာလည်းအခုအချိန်ထိရွာကိုမပြန်ရဲကြသေးပါဘူးတောတောင်တွေထဲမှာမိုးရွာနေလို့သွားရေးလာရေးကအဆအခက်ခဲဖြစ်နေရတယ်လို့လုံချုံရဲ့အရနမ်းမီမဖော်လို့တဲ့နန်းခါရွာသားတဦးကပြောပါတယ
်နန်းခါကျေးရွာကဒီမှာကျွန်တော်မူနန်းခါရဲ့မွင့်လေလဲလားရွာကိုအရင်စမအလောက်တပီးရအဲ့လိုရွာပြီးရတယ်ဗျခက်ခဲရတော့တို့လေးဖြစ်ကြတယ်ဒီကျမ်းမာရွာဆဖို့အော်တို့တောင်းတဲ့တော့တကြီးတဲ့လူတွေဆိုတော့လေးတော့ဒုက္ခရောက်ကြပါလေဗျ။တွားကြီးလာမိုးရွာဆိုတော့တွားကြီးလာရင်ဒါခက်ခဲတယ်ဆိုတော့လေ။အင်ချီရွာကကျွန်တော်အင်ချီရွာမိရှုခံတော့အင်ချီ40လောက်ပို့ရှုခံရတော့ပေါင်းတပြားနှလုံးတွဲတဲ့အိမ်တွေဒါနိုင်ငံတိုက်တည်ရဲ့လိုမျိုးပေါ့အစားစားပေါ့ချိုးကိုတော်နေတာခံစစ်တည်ရဲ့လိုမျိုးပေါ့
စက်တင်ဘာ9ရက်စစ်တပ်ကနယ်မြေတည်ငြိမ်ရေးလုပ်ငန်းတွေလှုပ်ဆောင်နေချိန်မြင်းသားကျေးရွာအဝင်မှာ PDF 50ခန်းကလက်နက်ငယ်တူမီသနတ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်တဲ့အချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာသွားခဲ့ပြီးလက်နက်တွေသိမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မကွေးတိုင်းထဲမှာဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်တပ်တို့ကြားမေလကဆက်လို့တိုက်ပွဲတွေမကြာမကြာဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကဂံကောခရိုင်တဲကကျေးရွာတွေကိုမကြာခဏဆိုသလိုဝင်ရောက်ရှာဖွေရှင်းလင်းဖမ်းဆီးမှုတွေလုပ်နေကြပါတယ်တိုက်ပွဲကြောင့်ကျေးရွာသားတွေတောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
ဥက္ကမောင်စုံမင်းပြောပြသွားတော့ပါဗျာအခုတော့ထိုင်းနိုင်ငံဘက်ကလည်းသွားကြည့်အောင်ပါထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေထွက်လာတဲ့ဒီစိတ်ကြွဆေး73သန်းကျော်နဲ့ ice မူရစ်ဆေးရောဘင်းပြူတွေပါဒီအပိုင်းထဲမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ခိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာမူရစ်ဂန်းဝင်လို့တန်တရားရှိသူ10ဦးကျော်နဲ့အတူဖမ်းမိခဲ့ပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
ထိုင်းနိုင်ငံမူရစ်နိုင်ငံရေးဘူရိုကနေတောက်ကြနေကသတင်းစာရှင်းလင်းပွဲပြုလုပ်သွားခဲ့ရမှာတော့အယုဒ္ဓယာပြည်နယ်ဗန်ပင်ရင်မြို့နယ်အတွင်းကနေတလုံးမှာစိတ်ကြွဆေးပြား9တန်း6000နဲ့ ice မူရစ်ဆေးဝါး300ကီလိုဘေးမြူ184ကီလိုနဲ့မူရစ်ခိုင်းဝင်9ဦးကိုဖမ်းမိခဲ့ကြောင်းထုတ်ပြန်သွားပါတယ်။တဆက်တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အမှန်ကားဒေသရဲဘော်ကျုပ်ပကြော့ဝုံဆွတ်ကစတေမာလာ၁၀ရက်နေ့မှာပဲထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ဝင်ပါပေါက်နယ်ဇက်ကနေဝင်ရောက်လာတဲ့ကိုသုံးလုံးအမှတ်တစိတ်စိတ်ကြွစီပြား96သိန်းပါကုန်တင်ရင်ငယ်နဲ့အတူရှင်းစင်နောက်ဆင်လိုက်လာတဲ့ကားလေးစီးကိုအမှတ်9ဒေသရဲတပ်ဖွဲ့ဝင်တွေကနောက်ကနေဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးပြောသွားတာပါစိတ်ကြွစီပြား6သန်းနီးပါးရှိတဲ့အိတ်30တင်လာတဲ့ကုန်တင်ကားငယ်ဝင်ရောက်လာမဲ့တရင်ကိုကြိုတင်တရင်ရထားတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေဟာမူရစ်စေဝါတွေနဲ့အတူမူရစ်ခိုင်းဝင်9ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်မူရစ်ခိုင်းဝင်တွေဟာထိုင်းတောင်ပေါ်သားလက်မှတ်ကိုင်ဆောင်ထားတဲ့မူရစ်တရားခံပြည်ပြဝရမ်းထုတ်ထားသူဘွန်ချိုင်းဆယ်မူဆိုသူဥဆောင်တဲ့အဖွဲ့ကဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုသွားပါတယ်မ Muiye kongte, ponchai nga, e nije ne zaka ni, muiye se waari gu po saang bini ra gu tu pwe wini ga lakhan bi, thai na ngan chinra nga ni, thai na ngan atuin bai, ayodhiya bine di po bebo season thara pshite su bi thai na bai ni ga dren thok jan doa baare. Diye bai mawe, pan mire muiye se waari ga ro, ka la dambu bangwe tambo, na thao ngaya jo dambu si baare, shiwetari gan di ta ga, muiye ma ko gai ni ha, ໃສ່ຈາສີມຸຍຊີວາລີກໍອຍິນກະແດປົ່ວທົ່ວລົ່ນຫນີປີ້ໄທແບກໍອະລົງຍິນແຕ່ສອງຕິນຕື້ນຫນີແດລູແລໄທຫນັງງານຍແດຕີຕາສັນຍາຕະລິນຫນີມາພໍປ້າຈາບາແດກຸລະຕະມະກມຸຍຊີວາແນຢາຊ່ວຍຫມູສັນຍາຍົງ UNODC
ပြည်ဝအမေရိကန်နိုင်ငံတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသွားရရှင်နေနားဆင်ကြည့်ရှုနေရတာဖြစ်ပါတယ်ခင်ဗျလွန်ခဲ့တဲ့အနှစ်20ဒီလိုနေမျိုးမှာအမေရိကန်ပြည်ထောင်စုအတွင်း 9/11 လို့ခေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့ပါတယ်လူသုံးတောင်ဝန်းကျင်တည်ဆုံးခဲ့ရတဲ့အဲ့ဒီနေ့မနက်အဖြစ်အပျက်ကိုကိုယ်တိုင်မျက်ဝါးထင်ထင်မြင်ခဲ့ရသူကတော့ကုလသမဂ္ဂရုံးချုပ်မှာရော ဒီစီအေပီဒီဘက်ကနေဖြစ်နေတဲ့ဒေသတွေကိုတွားရောက်တဲ့ဒီကုလညဉ့်ညံရေးတပ်ဖွဲ့အတွက်အရက်ဖက်ဆိုင်ရာအရာရှိတူဖြစ်တောင်ဝန်ထမ်းဆောင်ခဲ့သူဦးစန်းထွန်းက 9/11နေ့တွေ့ကြုံတွေကိုပြန်ပြောပြပြလာပါတယ်အဲတွေ့ကြုံကျွန်တော်ကုလသမဂ္ဂရုံးချုပ်မှာမှူးတန်းနေတယ်ဟိုရဲ့နှစ်ထောင်တခုစက်တမလာစတရက်နေ့မှာရုံးဝန်သွားတာအဲရုံးချုပ်သွားရင်းနဲ့ဘုကံဘရစ်ပေါ်မှာဖြတ်နေတဲ့အချိန်မှာတံတားပေါ်နေစင်းပြီးတော့ ဒီကိုရီကိုလုံးတခါလောက်ဒေါင်းလုပ်လိုက်တာပေါ့လို့အဲ့ဒီတစ်ချက်ကတော့ရုပ်တရက်ဆိုတော့ဘလူးမန်းဘာဖြစ်မှန်းကိုမသိလိုက်ဘူးရုံးရောက်ပြီးမှနောက်ရုံးမှာမှာအထက်20လောက်ကနေပြင်မက်ကိုကြည့်တော့မိကိုတွေတွေ့ရဲမှာစိတ်ထဲမှာတော့ဘာဖြစ်လို့ဖြစ်မှန်းကိုဒီရင်တော့ကတော့ငယ်တန်းသွားဘူးလေကမ္ဘောဒီးယားတို့ယူဂိုစလာဗီးယားတို့အဲ့လိုဆစ်ဖြစ်တဲ့နေရာတွေသွားဘူးတော့အဲ့လိုမျိုးတွေ့
ိ
ဆိုတော့ဒီအကြမ်းဖက်တိုက်ခိုက်မှုကြီးကအဲ့ဒီနေရာဆားလိုက်တာအမေရိကန်လူအဖွဲ့စီကိုဘလို့ရိုက်ခတ်ပြောင်းလဲမှုတွေဖြစ်သွားစေပါဗလဲ
ပြောင်းလဲမှုကတော့လူတွေကတော်တော်လေးကိုမလုံခြုံတဲ့စိတ်ကုန်သဘောတရားကုန်ဖြစ်ကုန်တော့ဘာဖြစ်လို့လဲဆိုတော့ရုပ်တရက်ဒီမျိုးဝင်လာတဲ့တခါဝါရှင်တန် DC ကိုလည်းလောက်တယ်ဆိုတော့အင်းမလားနေရထိုင်ရတာအခြေအနေကအရင်တော့နဲ့မတူတော့ဘူးဖြစ်သွားတာဘယ်သွားသွားဘယ်လာလာစိုးရင်နေရတော့ဘောလို့တခုဘယ်တော့ထဖြစ်မလဲအရင်တော့အတွေ့အကြုံလိုမျိုးတခါတည်းအဲ့လိုဘုံပေါက်တာတို့ဟယ်လီကော်ပတာပြက်ကြတာတို့အဲ့ဒါမျိုးတွေတွေ့ဘူးနေတော့ချင်းချင်းပြောရရင်တော့ရုံးမှလည်းအကုန်လုံးလူတော်တော်များများစိုးရင်နေကြတာ
ဟုတ်ကဲ့ဆိုတော့အခုဆိုလို့ရှိရင်ပေါ့နော်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာဒီအာဖဂန်ရဲ့အနှစ်20ကြာတဲ့စစ်ပွဲကိုလည်းရပ်လိုက်ပြီဆိုတော့ဒီ9/11 နဲ့ပတ်သက်တဲ့ဟလာအနှစ်20ကြာစစ်ပွဲအဆုံးသတ်သွားပြီဆိုတော့အမေရိကန်မှာအခုနေထိုင်ရတာလုံခြုံလာပြီလို့စိတ်ထဲမှာခံစားရပါသလား
အဲတိတ်တော့လုံခြုံတယ်လို့ပြောလို့မရဘူးဘာဖြစ်လို့လဲဆိုတော့သူတို့လောက်ခဲ့ဘူးရဲ့အခြေအနေရှိတော့အခုလို့အာဖဂန်နီစတန်ကနေထွက်လိုက်တယ်ဆိုတော့သူတို့ကပြန်ပြီးတော့ပြန်လာမယ်ဆိုတော့အချိန်မီဖြစ်နိုင်တာ
အခုတခါတော့ဒီအာဖဂန်နီစတန်ကနောက်ဆုံးအခြေအနေတရက်ကိုလည်းပြောပြခြင်းပါလေအာဖဂန်နီစတန်ကနေကာတာလီကျောင်းလိုက်နဲ့ကယ်ထုတ်လာတဲ့သူတွေတောက်ကြနေမှာဒိုဟာမြို့တော်ကိုရောက်သွားပါပြီအောက်လ31ရက်နေ့မှာအမေရိကန်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်သွားပြီးနောက်တာလီဘန်တွေကခွင့်ပြုခဲ့တဲ့အတွက်ကဘူးလီစိတ်ကနေထွက်ခွာခွင့်ရခဲ့တဲ့ဒုတိယမြောက်လေရင်လည်းဖြစ်ပါတယ် ပက်စီဝီဒါကဆွာရာပေးပို့တဲ့သတင်းကိုတော့ကုဇော်မိုးကျော်ကပြောပြမှာဖြစ်ပါတယ
်။အမေရိကန်နိုင်ငံသားတွေနဲ့အခြားနိုင်ငံသားတွေပါဝင်တဲ့ခရီးသည်158ယောက်လိုက်ပါလာတဲ့လေယာဉ်ဟာကာတာနိုင်ငံဒူဟာမြို့တော်ကိုရောက်ရှိလာပါတယ်။ဒီတောက်ကြနေကပြန်တန်းခဲ့တဲ့လေယာဉ်ဟာအမေရိကန်စစ်ဖက်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ခဲ့တဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းမှာဒုတိယမြောက်ပြန်တန်းခွင့်ရခဲ့တဲ့လေယာဉ်ဖြစ်ပါတယ်။အဲ့ဒီလိုက်ပါလာတဲ့ခရီးသည်တွေထဲမှာအမေရိကန်နိုင်ငံသား19ဦးပါဝင်တယ်လို့အမေရိကန်သမ္မတအိမ်ပြူတော်ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒါပေမဲ့ဒီ19ဦးဟာအာဖဂန်ကနေကယ်ထုတ်လာတာလားဆိုတာကိုတော့အိမ်ပြူတော်က VOA ကိုအတိအပြုပြောဆိုခြင်းမရှိပါဘူး။
We're considering them.
ကျမတို့အနေနဲ့ကတော့သူတို့ဟာအာဖဂန်ကနေထွက်ခွာလို့တဲ့အတွက်ထွက်ခွာလာကြသူတွေအဖြစ်ပဲထည့်သွင်းစဉ်းစားပါတယ်
။အခုကအတော်များများကတော့လုံခြုံတဲ့နေရာကိုရောက်ရှိလာကြပါပြီ။ဒါပေမဲ့အန်ဒီရဲ့ကြားရောက်နိုင်သေးတဲ့အာဖဂန်နဲ့အမေရိကန်တွေယာနဲ့ချီကြံနေပါသေးတယ်။အဲ့ဒီထက်မှမဇာအီရှရစ်မြို့မှာလည်းကြံရှိနေသူတွေရှိနေပါသေးတယ်။အဲ့ဒီသူတွေကတော့အထူးလေရင်နဲ့ထွက်ခွာနိုင်ဖို့ကြိုးစားနေပါတယ်။အာဖဂန်နိုင်ငံကကယ်ဆယ်ရေးနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်တာဝန်ရှိသူတူဖြစ်တဲ့ဟဇမီဘာဇမာကတော့အခုလိုပြောပါတယ်
။ I think the more we continue to call them evacuations, the more it will also add more political pressure.
တကယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေပဲလို့ဆက်ပြီးသတ်မှတ်ပြောဆိုနေတယ်ဆိုရင်အဲ့ဒီချန်နေတဲ့သူတွေပေါ့။နိုင်ငံရေးအရာ PR တွေပို့ပြီးကြလာနိုင်ပါတယ်။လင်းလျာနဲ့ထွက်ခွာနိုင်ဖို့အတွက်ပို့ပြီးတင်းကျပ်တဲ့စစ်ဆေးမှုတွေစစ်ဆေးမှုတွေဖြစ်လာနိုင်ပါတယ်။
သမ္မတဘိုက်ဒန်ရဲ့အစိုးရအနေနဲ့ကာတာအပါအဝင်ဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပါတယ်။အာဖဂန်ကနေထွက်ခွာလိုသူတွေအတွက်အကူအညီတွေရရှိအောင်တွန်းအားပေးဖို့အတွက်အဲ့ဒီနိုင်ငံတွေကိုပြီးခဲ့တဲ့ရက်သက်တပတ်အကုန်အတွင်းကအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေတွားရောက်ခဲ့ပါသေးတယ်။ဒါအပြင်အမေရိကန် CIA ထောက်လှမ်းရေးဌာနအကြီးအကဲဝီလျံဘန်းသာလည်းဒီရက်သက်တပတ်မှာပဲပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေကိုတွားခဲ့ပါတယ်။ပါကစ္စတန်အစိုးရအနေနဲ့အာဖဂန်ကထွက်ခွာလိုသူတွေကိုကူညီသွားမယ်လို့အမေရိကန်ဆိုင်ရာပါကစ္စတန်သံမတ်ကြီးအဆက်မဂျီခန်က VOA ကိုပြောဆိုပါတယ်
။ Now in terms of who can come out
အခုကအာဖဂန်ကနေဘယ်သူတွေထွက်ခွာရမလဲဘယ်သူတွေမထွက်ခွာရဘူးဆိုတာလက်ရှိအာဖဂန်မှာကြီးကြပ်ဆောင်ရွက်နေသူတွေကဆုံးဖြတ်မှာပါ။ဒီအခြေအနေတွေပေါ်မှာပါကစ္စတန်အနေနဲ့စိုးရိမ်မှုတွေရှိတဲ့အတွက်ပါကစ္စတန်တန်ရုံအနေနဲ့အချိန်ပိုယူပြီးအလုပ်လုပ်ပြီးနေပါလေ
။အခုလိုအချိန်မှာပဲအာဖဂန်နိုင်ငံကနေကယ်ထုတ်လာသူတွေအယ်ဘေးနီးယားနိုင်ငံမှာ4000ကျော်လောက်ရောက်ရှိနေပါတယ်။အယ်ဘေးနီးယားအနေနဲ့ကူညီဖို့တာဝန်ရှိတယ်လို့ယူဆကြောင်းအယ်ဘေးနီးယားဝန်ကြီးချုပ်အစ်ရာမာက VOA ကိုပြောဆိုပါတယ်
။ As a NATO member country we had to stand
NATO အဖွဲ့ဝင်နိုင်ငံတစ်နိုင်ငံအနေနဲ့ကျွန်တော်တို့အတွက်အလုပ်လုပ်ခဲ့ရသူတွေကိုအကာအကွယ်ပေးဖို့အတွက်ကျွန်တော်တို့လည်းကြားရတာဝန်ကိုခွဲဝေယူရမှာပါ။အ
ာဖဂန်မှာဩဂုတ်လ15ရက်နေ့မှာတာလီဘန်တွေပြန်လည်သိမ်းပိုက်အာဏာရလာခဲ့တဲ့အတွက်နိုင်ငံတကာတပ်ဖွဲ့တွေနဲ့အတူအလုပ်လုပ်ခဲ့တဲ့အာဖဂန်နိုင်ငံသားတွေအနေနဲ့တာလီဘန်တွေကလက်စားချေတာမျိုးခံရမှာကိုစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာပဲကဘူးမြို့မှာဆန္ဒပြပွဲလုပ်ဖို့စီရင်နေဆိုတဲ့ဆွဆွဲချက်နဲ့သတင်းတောက်နှစ်ဦးကိုတာလီဘန်တွေကရိုက်နှက်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံထဲမှာအန်ဒီရဲ့ရှိမှဆိုလို့အခြားနိုင်ငံတွေစီကိုကိတ်ထုတ်နေတဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေအကြောင်းကိုဦးစုံမိုးကျော်ပြောပြသွားတာပါဗျာ။ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တေးသချင်းတောင်းခြင်းတယ်ဒါမှမဟုတ်မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရဆိုလို့ရှိရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူတို့မိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျွန်တို့ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 12133 line meter 40 kHz 4133 line meter 51 kHz 5805အပြင် line meter 190 kHz 1505ကပါကျွန်တော်တို့ထပ်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်အစီအစဉ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်ဆွေးနွေးကန်တင်ဆက်တဲ့အခါမှာ
ဒီစစ်သားတွေရဲသားတွေကိုလည်းအာနာတိန်စီကောက်စီအောက်ကနဲ့ဂျွန်ဘွားကနဲ့ထွက်လာပြီးတော့ကျွန်တော်တို့ NUG ဖက်ကိုပေါက်လာပြီးတော့ဒါတွေအလုတ်ကသွေးထွက်တာတွေအတေအပြောက်တွေပို့ပြီးတော့နေပါစိန်မဲ့ approach ဖြစ်ပါတယ်
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒီမြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ဆက်နေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ COVID ကာလအတွင်းရောဂါကူးစက်ခံရမှုမြန်မာနေတဲ့လုပ်ငန်းခွင်မှာလုပ်ကင်နေရတဲ့ဆက်ယုံအလုပ်သမားတွေအကြောင်းကိုတင်ဆက်ပေးသွားမှာပါဆက်ယုံအလုပ်သမားတွေနဲ့အလုပ်သမားခေါင်းဆောင်တွေရဲ့ပြောပြချက်အရသူတို့တွေဟာအလုပ်ရှင်တွေစီကအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေလူလူရှိမှုတွေကိုလည်းခံစားနေရတယ်လို့ဆိုပါတယ်။ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းထုတ်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဆောင်မတွင်အင်တာဗျူးအသံများကိုလွန်ကျော်ရေးအခြေအနေအရပြုပြင်အသုံးပြုထားပါတယ်။မြန်မာနိုင်ငံရဲ့အလုပ်သမားလူလန်းစားတွေဟာခေတ်ဆက်ဆက်အလုပ်သမားအခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်နေကြဆဲသူတွေဖြစ်ပါတယ်။အခုတော့စစ်အာဏာသိမ်းမှုနဲ့ COVID-19 တတိယလိုင်းရိုက်ခတ်မှုတွေကြောင့်သူတို့ရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေဆုံးရှုံးနေရပြီးအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုဆိုးဝါးစွာရင်ဆိုင်နေရပါတယ
်။သူတို့အရင်ကြောက်တယ်ပေါ့နော်ကြောက်လာပြီပေါ့လုပ်ငန်းရှင်တွေကလည်းသူတို့ရဲ့ကုန်ထုတ်ဆွမ်းအားတိုးတက်မှုတဦးကိုပဲ2မျိုးကိုပဲကြည့်ရပေါ့နော်အလုပ်သမားတွေရဲ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းမကြည့်ဘူးအဲတချို့နင်းနာမှုတွေနဲ့လည်းမကြည့်ဘူးပေါ့နော်နေမကောင်းလို့ရှိရင်ကျမတို့မှနားဖို့ကစားအရင်ခက်ခဲတယ်ပေါ့လုံးဝမဟိုပျော်ရွှင်မှုမရှိဘူးစိုးရင်ကြောက်ကြမှုတွေနဲ့ဒီနေသားမျိုးမှာလုံလုံနေရတာပေါ့နော်နေတိုင်းမျက်ရင်နဲ့မျက်ခွက်ပေါ့လုံလုံနေရလုပ်ငန်းဝင်မှာလုံးဝမပျော်ရွှင်ဘူးဆိုတာမျိုးတွေပေါ့
အလုပ်သမားကောင်းဆောင်တဦးကသူ့စီရင်ဖွင့်လာတဲ့အထက်ကျုပ်အလုပ်သမားတဦးရဲ့ဖြစ်ရပ်ကိုပြန်ပြောပြတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းကြုံရစဉ်ကစက်ရုံအလုပ်ရုံတွေကိုကိုဗစ်စီကန်းနေတဲ့အညီ A အဆင့် B အဆင့်တွေခွဲစစ်ဆေးပြီးတမတ်ချက်နဲ့ကန့်ညီတဲ့စက်ရုံတွေကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပေမဲ့စစ်အာဏာသိမ်းကာလအတွင်းCOVID တတိယလိုင်းဆိုးဝါးလာချိန်မှာတော့စစ်တပ်တာဝန်ရှိသူတွေဘက်ကစစ်ဆေးကြက်မှတ်မှုတွေမရှိခဲ့တာကြောင့်အလုပ်ရှင်တွေဟာ COVID စီးကန်းတွေကိုလစ်လူရှူပြီးပြန်လည်ဖွင့်လှစ်လာကြပါတယ်။လုပ်ငန်းခွင်တွင်6ပေမချတာ mask face shield လို့အကာအကွယ်တွေအလုံးလုံးမရတာနဲ့အထူးသဖြင့်ကူးစက်နိုင်ခြင်းအမြင့်ဆုံးအခြေအနေကတော့စက်ရုံပြင်ပရုံစင်းချိန် ferry sea ရတဲ့အချိန်ဖြစ်တယ်လို့ဒုအတန်ကိုအလုပ်သမားတွေကပြောပြကြပါတယ်။တကုံစိတ်ကန်းဆက်မှုဆောင်မျိုးမှာရှိတဲ့ဖူရင်အထဲကျုပ်စက်ရုံမှာအလုပ်လုပ်ကင်နေတဲ့လုပ်သမားမက်ကြီးအေးဟာစက်ရုံမှာအလုပ်စင်းရကနေသူဟာကိုဗစ်ကူးစက်ခံလဲရတယ်လို့ဆိုပါတယ
်။မမပလမချနာဘစ်ကလည်းစာမမချကူရမတိရဲ့မမပလမပြောရပေါ့နော်မမတလူများအဲဒီမိတ်ကိုဗစ်ဆိုတော့ဟိုစံမျိုးရောဒီပြောပေါ့နော်ပြောဆိုတော့ဟိုစံမျိုးတို့ရဲ့အဲ့လိုမျိုးမပေးကြဘဲနဲ့ကျောင်းရဲ့ဖော်ရွှေမှာကျောင်းရုံမှာတိုင်းမင်းမကူဖြစ်နေတဲ့ဆိုရဟုတ်တာလည်းမကူမှာတည်ရဲ့ကျောင်းနဲ့ကြာရီရောအာမအဲဒီလိုမျိုးကိုဖြစ်နေလို့တပြက်တိုင်းမှာပြည့်နေအဲ့တော့ဒီနေ့ကခဏလေးလေးချင်းတခြားသူတွေကိုကူမဆလို့အခွင့်ပြုဖို့ပါဘူးအဲ့လိုမျိုးပြောရင်းဆိုရင်တခြားမှမရှိဘူးဒီဘာကူကိုရင်းအရမ်းပြော တာမစင်နာမဒီမကောင်းဆိုလို့ရှိရင်နေရောကောင်းရတာပါတယ်ဆိုတော့ဒီရောစမ်းရှိရတာနဲ့အခုကလုံးဝသူ့ပါရေးတက်ကြတာဆိုတော့ပတ်သက်တာလို့ဆိုလို့ရှိရင်လုံးဝမတော်လို့လုံးဝမပြောဘူးကိုပါတာကိုတော့ကိုမခံနိုင်လို့လို့ဒါလည်းဒီကကြီးကျားတို့စိတ်ခွင်အဲ့လိုတော်ပြီးရှိသွားလို့အဲ့လိုရှိတာ
ကိုဘေကူးဆက်ခံခဲ့ရပါမယ်။မကြည်ရတဲ့အောင်အလုတ်ကနားခွင့်မရပဲသူ့လုံးနိုင်တဲ့လောက်အလုတ်ဆက်ဆင်းနေခဲ့ရပါတယ်။အလုတ်လုံရင်အရန်မောပြီးပင်ပန်းလာလို့မခံနိုင်တော့ကမှလူမှုဖူလုံကြီးစီးကွင်၃ရက်ယူပြီးအလုတ်နားခဲ့ရပါတယ်။ကိုဗစ်ထိန်းချုပ်ရေးအတွက်စစ်ကောင်စီကနိုင်ငံတော်မှာတတ်မှတ်ခဲ့တဲ့ stay at home အလုတ်ပိတ်ရက်တွေမှာအလုတ်ရုံစက်ရုံတွေမပါဝင်တဲ့ကြောင့်အလုတ်သမားတွေဟာတရုံဝင်အလုတ်ပိတ်ရက်လည်းမရကြပါဘူး။အလုတ်နားဖို့အတွက်အလုတ်သမားတွေပုံမှန်ရနေကြရှောင်းတခင်ခွင့်လုတ်သက်ခွင့်တွေကလည်းဒီကာလမှာမရကြဘူးလို့ဆိုပါတယ်။ဒါကြောင့်နေမကောင်းဖြစ်နေကြပါမယ်လေအလုတ်ဆင်းနိုင်သူကဆင်းနေကြပြီမတက်တာပဲဆေးခွင့်ယူရတဲ့အခြေအနေမျိုးရောက်မှသာဆေးခွင့်နဲ့ရက်အနေငယ်နားခွင့်ရကြတာပါဖူရင်ဆက်ယုံရဲ့အလုတ်သမားကောင်းဆောင်တို့ကတော့ဆေးအာဏာသိမ်းပြီးနောက်ပိုင်းအလုတ်သမားတွေအပေါ်အလုတ်ရှင်တွေရဲ့ဖိနှိပ်လာမှုနဲ့အလုတ်သမားခွင့်ရချိုးဖောက်မှုတွေကပိုဆိုးလာတယ်လို့ပြောပါဗျာ
နေမကောင်းနေတဲ့အချိန်မှာတော့နေမကောင်းနေတဲ့ဥစ္စာကိုပြည့်ဝင်နေတာတောင်မှပဲအလုပ်လာခိုင်းခိုင်းနဲ့မစိမ့်နေအလုပ်ပြုတ်တယ်တကယ်လို့မစိမ့်နေအလုပ်ပြုတ်တယ်ဆက်ဝင်နေမှာမူးနေနေတဲ့လူတွေရှိတယ်အောက်ဆီဂျင်ပြတ်တဲ့သူတွေရှိတယ်ဒီလိုချင်နေလို့ရှိတယ်ကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်လို့ကိုပြည့်နေပတ်သက်လို့စိတ်ယုံနိုင်လို့လူကဘာလို့ဘာမှမလုပ်ဘူးဘာလို့ဘာမှမလုပ်သေးတော့တာဟိုကျွန်မဆိုလို့ရှိရင်မလုပ်သေးတဲ့အပြင်ကိုအစွဲဝင်လို့ဥရတာပြုလို့အပါဝင်နေဟိုဒီကခုရမှမန်နေဂျာရေရှင်ကဒီတိုင်းနဲ့ပြောတာလာတဲ့မသိလို့လို့ချင်အလုပ်ပြုံမယ်မကျင်းနိုင်ကြိုက်တဲ့နေရာတိုင်
းဖူရင်ဆက်ယုံမန်နေဂျာကတော့သူတို့ဆက်ယုံအတွင်းကိုဗစ်ကူးစက်ခံရသူရှိတယ်ဆိုတာကိုညင်းဆို့ထားပါတယ်ဆက်ယုံအတွင်းမှာတာမန်တုတ်ကွေးဖျားနာသူတွေသာရှိပြီးကိုဗစ်ရောဂါကြောင့်သေဆုံးသူမရှိဘူးလို့ဆိုပါတယ်ဒါပေမဲ့အလုပ်သမားထောင်ထဲချီရှိနေတဲ့ဆက်ယုံဖြစ်တာကြောင့်ကိုဗစ်ကူးစက်မှုရှိမရှိကိုတော့မစစ်ဆေးပေးနိုင်ဘူးလို့ဆိုပါတယ်
အဲ့ဒါလည်းဆက်ရုံမှာတော့ဒီကျမကြီးအမေပေါ်ဆရာမတော်နှားထားတယ်ဒါပေမဲ့သူကလည်းအဲ့လောက်စက်စကစ်နေနေနေသားမရှိဘူးလေအဲ့ဖြစ်သွားတာဆက်ရုံမှာနေမကောင်းဖြစ်သွားအမကိုရပြစ်တဲ့ချိန်အဲ့မှနေဖြစ်ကြလို့ပဲများတယ်ကြီးရဆက်ရုံဖွင့်တဲ့ချိန်မှာအဲ့လောက်ကြီးမဖြစ်ပဲနဲ့တိတ်တဲ့ချိန်မှာဖြစ်ကြတာမောင်ဆက်ရုံကခုနှစ်ချိန်ကလွန်လန်တာလေးနဲ့ပြန်လာကြတဲ့လူတွေများတယ်ဒီအဲ့ဒါအဲ့ချိန်မှာဖြစ်သွားတဲ့ဟာကျတော့ကိုပြစ်ဖြစ်လာဖြစ်လာဆိုတော့မောင်ကမသိနိုင်ဘူးသူကပြန်ဆင်လာကြတယ်
အခုလိုမစစ်ဆေးပေးနိုင်တာတွေဟာစက်ယုံတစ်ခုတည်းမှမဟုတ်ပဲရန်ကုန်မြို့စက်မှုဇုန်တွေမှာရှိတဲ့စက်ယုံအများစုမှာဖြစ်နေတာပါအလုပ်သမားတွေဟာဒီလိုမလုံခြုံတဲ့လုပ်ငန်းခွင်တွေမှာအလုပ်စင်းမှုအတွက်ကိုလည်းဖိအားပေးခံနေရသလိုစက်ယုံတွေကနေကိုဗစ်ကူးစက်ခံရမှုတွေကိုလည်းလုပ်ငန်းရှင်တွေဘက်ကနေလစ်လျူရှုထားကြပါတယ်နေမကောင်းလို့ခွင့်ရက်တွေများတဲ့အခါအလုပ်ထုတ်ပယ်ခံရနိုင်တာကြောင့်အလုပ်သမားတွေဟာကိုဗစ်လက္ခဏာတွေခံစားနေကြပါပဲလေရောဂါကူးစက်ခံရကြအောင်အလုပ်ရှင်ကိုမပြောရကြပဲအလုပ်ကထုတ်ပယ်ခံရမှာကိုစိုးရိမ်နေကြပါတယ်အာနာသိမ်းပြီးကလေးကလုပ်ငန်းခွင်တွင်အခုလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ကြားဖို့နေရာတွေလည်းမရှိတော့ပါဘူးအရင်ကအခုလိုနှင်နာမှုတွေကိုအလုပ်သမားသမဂ္ဂတွေစီကိုတိုင်ကြားနိုင်ကြပြီးသူတို့ကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေသက်ဆိုင်ရာအစိုးရကဖွဲ့ထားတဲ့အလုပ်သမားအဖွဲ့အစည်းတွေကတဆင့်ဖြည့်ရှင်းဆောင်ရွက်တာတွေရှိပေမဲ့လက်ရှိမှာတော့စစ်ကောင်စီဘက်ကအလုပ်သမားအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကိုမတရားသိမ်းကျင်ညာတာနဲ့အလုပ်သမားသမဂ္ဂခေါင်းဆောင်တွေကိုဝရမ်းထုတ်ဖမ်းဆီးတာတွေရှိနေကြအောင်အလုပ်သမားခေါင်းဆောင်တွေကပုံရှောင်နေရတဲ့အခြေအနေပါမြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီးနောက်ပိုင်းနေရာအနှံ့အပြားအကြမ်းဖက်နှိပ်စက်မှုတွေကြောင့်2021ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကိန်းအရအလုပ်သမားတွေအတွက်အဆိုးဝါးဆုံးစေနိုင်ငံစည်းရုံးဝင်ဖြစ်အပြည်ပြည်ဆိုင်ရာအလုပ်သမားသမဂ္ဂအဖွဲ့ချုပ် IDUC ကသတ်မှတ်ခဲ့ပါတယ်။ဒီလိုသတ်မှတ်ခံရတာကမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ပါ။နိုင်ငံပေါင်း149နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာတရားဥပဒေစိုးမိုးမှုမရှိတာကြောင့်အခွင့်အရေးဆိုင်ရာအာမခံချက်မရှိမှုမှာအဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံရတာပါ။အလုပ်သမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးလှိုင်းတရားဆက်မှုစုံမှာရှိတဲ့စက်ယုံတစ်ခုကအလုပ်သမားခေါင်းဆောင်တဦးလည်းဖြစ်တယ်လို့မြန်မာနိုင်ငံကုံထုံနဲ့ဆက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ်IWFN ကအဖွဲ့ဝင်လုံသမားတို့ရဲ့ပြောပြချက်ကတော့
ဒီမှာတို့အခုကာလမှာဆိုလို့ရှိရင်လုပ်ငန်းရှင်တွေကဒီ EC စာချုပ်နဲ့ပတ်သက်ပြီးသဘောတူစာချုပ်တွေကိုအများကြီးချိုးပေါက်ထားတာတွေ့ရတယ်ပေါ့နော်အခုလို့ဆိုတော့ဒီမှာတို့ကျမ်းမာရေးမကောင်းလို့ရှိလို့ရှိရင်ဒီမှာတို့ဒီအဲလူမှုပူလုံရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီမှာတို့ရက်30တလားကိုဟိုပေါ့တစ်နှစ်ကိုရက်30နားဝင်ရှိတယ်ဒါတွေကိုလည်းချိုးပေါက်တယ်နောက်တစ်ခုကဒီမှာတို့လုံသက်ခွင့်နေအိုပြီးတော့ဒီချောင်းတို့ခွင်ခွင့်နေဒါတွေကိုလည်းကျမတို့စာချုပ်ချုပ်ဆိုထားတာတွေရှိတယ်ဘလို့ပုံစံမျိုးနဲ့ဘလို့နေသားမျိုးဆိုဘလို့ပေးရမယ်ဆိုတဲ့စာချုပ်တွေရှိတယ်ဒါတွေကိုလည်းအကုန်လုံးချိုးပေါက်တယ်
အခုနေ့ထားမျိုးမှာအလုံးရှင်တွေကဒီစာချုပ်တွေချိုးပေါက်တဲ့အပြင်ကိုကျမတို့သတ်မှတ်ထားတဲ့ဒီအဲဒီအလုံးသမားဥပဒေအဲဒီပေါ့ဥပဒေတွေကိုလည်းအချိန်ချင်းချိုးပေါက်ထားနေရှိတယ်အခုကာလမှာဆိုလို့ရှိရင်အလုံးရှင်တွေကအကုန်လုံးဒီပေါ့အစိုးရတောင်းထုတ်ပြန်ထားတဲ့အလုံးပေးရနဲ့အခွင့်ရနဲ့အလုံးပေးရဥပဒေကိုလည်းချိုးပေါက်တယ်ကျမတို့ဒီအလုံးရှင်အလုံးသမားနှစ်ဦးသဘောတူချုပ်ဆိုထားတဲ့ဒီစာချုပ် easy စာချုပ်တွေကိုလည်းချိုးပေါက်ထားတာဒီအများကြီးတွေ့ရတယ်ပေါ့နော်
လက်ရှိမြန်မာနိုင်ငံမှာအထည်ချုပ်လုပ်သား9သိန်းကျော်ရှိပါတယ်။ခက်ခဲကြက်တဲတဲ့ကာလအတွင်းမှာအလုပ်ကန်ရှာပါမှုတွေကြောင့်အလုပ်သမားတွေရဲ့အခြားသောရွေးချယ်စရာတွေမရှိဘဲစာဝန်ကြီးအတွက်လက်ရှိအလုပ်မပြုတ်ရေးကိုသာအလေးထားလိုက်ရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်မားနေတဲ့အချိန်ယောဂါကာကွယ်မှုတွေဆက်စည်းကြမ်းမတ်မှုတွေမရှိတဲ့စက်ရုံလုပ်ငန်းခွင်တွေမှာအလုပ်ရှင်တွေရဲ့ဥပဒေချိုးဖောက်မှုတွေနဲ့အတင်းအဓမ္မအလုပ်စီခိုင်းမှုတွေကိုအလုပ်သမားတွေခါးစည်းခံပြီးအလုပ်ဆင်းနေကြတဲ့အကြောင်းရင်းကိုအလုပ်သမားခေါင်းဆောင်တို့ကပြောပြလာပါတယ်။
အမှန်တကယ်ဆိုရင်ကျွန်တော်တို့လောကမှာဒီအလုပ်မသိခင်ဘူးပေါ့နော်။ကျွေးရဝန်ထမ်းတွေမှာစီရီယံလုပ်နေတဲ့ဟာရှိရဲဒါပေမဲ့လောကမှာနေနေရလဲဒီဟာတွေနဲ့ပတ်သက်ပြီးတော့စီရီယံလုပ်ချင်တဲ့ဥစ္စာဟိုအလုပ်မသိခင်တော့ဟာရှိတယ်။ဟိုပြီးတော့ဟိုကျန်းမာဟိုဒီကိုဗစ်ကိုကြောက်ပြီးတော့အလုပ်မသိခင်တာရှိတယ်ပေါ့။ဒါပေမဲ့များလဲဟိုအတဘေးတဲ့အငါကလေးကိုအငါကလေးကအရင်တက်ရောက်လာမှဖြစ်တဲ့အတွက်ပေါ့နော်မသိရင်တော့ညာလဲမိသားစုရဲ့စာဝန်လေးကြောင့်ဟိုအသက်နဲ့ရင်းပြီးတော့ပေါ့နော်သွားစင်းနေတဲ့ခံစားမှုတွေကအလုပ်ပမာတိုင်းမှာဖြစ်နေတယ်အလုပ်ကိုတော့လုံးဝမသိရင်ကြဘူးပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပတ်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်တို့အတန်အစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာစနေညစကဝိုင်းအစီအစဉ်ကိုလည်းအခုပဲထုတ်လွှင့်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်နာရှင်စနစ်အမြန်ဆုံးခြုံငင်းဖို့နောက်ဆုံးနီလန်းဟာခုခံစစ်ပွဲဖြစ်တယ်ဆိုတာကိုကဘာကသိအောင် NUG ကပြပြသားသားကြေညာလိုက်တာလို့ NUG ရဲ့အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာကပြောပါတယ်နိုင်ငံတကာကတော့ငြင်းညံ့တဲ့နီးနဲ့အပြေရှားကြဖို့တိုက်တွန်းနေပါတယ်။ဒေါက်တာဆဆာကိုမန်အင်ဂျင်နိုင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ
်။မင်္ဂလာပါဒေါက်တာဆဆာ
။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ဒေါက်တာဆဆာအခုလိုပေါ့နော်ပြန်ပြီးတော့ဟိုကြမ်းကြမ်းမမာနဲ့တွေ့ရတယ်ကျမတို့ဝမ်းသာပါတယ်အခုလိုဗီဒီယိုမြန်မာပိုင်းကိုလည်းအချိန်ပေးပြီးတော့ပေါ့နော်ဖြေကြဖို့အတွက်လည်းအချိန်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ကျေးဇူးပါ
โอเคအခုပထမဆုံးကျမတို့မေးချင်တာက NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီပြည်သူတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့เนาะသူတို့ဒီခုခံစစ်ဆရာနာရှင်စနစ်ကိုစတင်တဲ့ခုခံစစ်ကိုတနိုင်ငံလုံးပါဝင်ဖို့ဆိုပြီးတော့စက်တင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်ဆိုတော့ဒီလိုမျိုးအခုချိန်ဒီစက်တင်ဘာလကျမှပေါ့เนาะ NUG ကဒီခုခံစစ်ကိုဘာကြောင့်ကြေညာရတာပါလဲရှင်
ဒါတော့ကျွန်တော်တို့မြန်မာနိုင်ငံတနင်္ဂနွေလို့အတိုက်အတာနဲ့ကိုဒါဒီစီအာနာစီတွေကိုတော်လာတာဟာတကယ်တော့ဆိုတော့ဖေဗူရာခရက်ကဖြစ်ပိတာဖြစ်တယ်ဖြစ်ပိတာအပေါ်မှာကိုကျွန်တော်တို့ကဒါကိုပို့ပြီးတော့ coordinated ဖြစ်အောင်နဲ့ဒါကို code of conduct international အပီပီဆိုင်ယာစာချုပ်စာချေစာနှုတ်နဲ့ကိုင်းကြီးတဲ့အတိုက်အတာအထည်နဲ့ကိုကကျွန်တော်တို့ကဒီစီအာနာစီရီကိုအစုတ်ထိဒေါ်လာတွားမယ်ဆိုတဲ့တာရိတာချတဲ့ဥစ္စာကိုထားခံပြီးတော့လူတိစီကြကဘာတိအားလုံးခြုံပြီးတော့ကျွန်တော်ရဲ့ commitment ကျွန်တော်တို့ရဲ့ဂတိကိုကတိတိစာကိုပြပြီးတော့ကဘာတိမြန်မာပြည်သူတို့အားလုံးတိအောင်ပို့ပြီးတော့ခိုင်ခိုင်လုံလုံနဲ့ပြပေါ်ပြတာဖြစ်ပါတယ်တကယ်တော့ဆိုတော့ဒေါ်လာကြီးဟာဒီဒေါ်လာကြီးကစီအာနာစီနဲ့
မြန်မာပြည်သူလူထုတာ54အကြာဒေါ်လာရဖြစ်နေဆိုတော့ကျွန်တော်ချိန်ညာတွေဖြစ်စေမချိန်ညာတွေဖြစ်စေဒါကဖြစ်နေတဲ့ဥစ္စာဖြစ်နေတဲ့ပကတိအနေထားလည်းဖြစ်နေဆိုတော့ကျွန်တော်ကဒါကိုလုံးချင်းအဖြစ်အခုဆိုရင်ကျွန်တော်တိုင်းတလဲနဲ့ gain အဖွဲ့စည်းဒီဖက်ကကျွန်တော်ဒီပြည်သူလူထုအသက်အိုးအားလုံးကိုကာကွယ်ရှောင်ရှောင်နေတဲ့ PDF CDF အားလုံးကျွန်တော်ကတယောက်မချဘူးမီတူမြတ်နောက်မှမချဘဲနဲ့တလုံးတဝတီရတီပြီးတော့တာကိုကျွန်တော်တို့ကတခနဲ့အတူတကွဤတိုက်အတိုက်နဲ့တာကိုတော်လာတော့ရတဲ့အချိန်မှာဆိုရင်ဒီစီအနာစီဒီရဲ့ရဆက်ချချုပ်မှုအခြေဟာပို့ပြီးတော့တူတော်သွားမှလည်းဖြစ်နေဒါကြောင့်မလို့တာကိုကျွန်တော်စနစ်တကျပို့ပြအောင်နဲ့စနစ်တကျနဲ့ပို့သွားနိုင်အောင်နဲ့international such as no ning yaw ne po twa na coordinated effort po phit na aw lo ya chi phit
ba ko kan sit ko bo no sa tin chang chin nya de chein ma di ng bak ga khaw saung ni ga thru pyo twa de bai ma ro lu du a ni ne le di tai pwe twa pyin sin tha bo bo no so ra myo di so ro ho ta phat ma le sit kaung si ga le tu wa sit yin ya a pye ne thru bak ga le pyin sin ni de bai ma no a sin ne a yin ne ya le thru wa ဒီလက်နက်တွေအင်အားအပြည့်စုံကလည်းရှိထားတဲ့ခါကြတော့အဲ့လိုမျိုးဒီတိုက်ပွဲဖြစ်လာပြီဆိုလို့ရှိရင်လူထုရဲ့ဒီထိခိုက်မျက်နာမှုတွေအပိုင်းနဲ့ပတ်သက်လို့ရောဒီ NUG ကဟိုဘယ်လိုမြင်ထားလဲဘယ်လောက်ထိအဲထိခိုက်မျက်နာမှုတွေနဲ့ပတ်သက်ပြီးတော့ NUG ဘက်ကရောဘယ်လိုဖြစ်စင်ထားလဲရှင
်ဒီဒေါ်လာကိုကြည့်မယ်ဆိုရင်ကျွန်တော် CER စီလက်နက်တစ်ခုကိုပဲကြည့်ပြီးတော့ပြောလို့မရပါဘူးတကယ်တော့ဆိုတော့ဒေါ်လာကြီးလို့ပြောတဲ့အခါမှာစိတ်တကအရာအရေးကြီးတယ်စိတ်တပိုင်ဆိုင်ရပေါ့စိတ်တထက်မြတ်မှုကျွန်တော်ပြည်သူလူထုအလုပ်ကတကယ်တော့ဆိုရင်စိတ်တစီပွဲမှာအောင်မီပိတာဖြစ်နေကျွန်တော်တို့တစ်ဖက်ကပြောမယ်ဆိုရင်စီရေးလို့ပြောတဲ့အခါမှာလက်နဲ့ဤအားတစ်ခုကိုပဲကြည့်ပြီးတော့တော်တာမဖြစ်ပါဘူးဟုတ်လည်းမဟုတ်ပါဘူးဆိုတော့ကျွန်တော်ကစိတ်တရရမှာဆိုရင်မြန်မာပြည်သူလူထုကဒီအာနာသိစစ်ကောင်စီကိုနိုင်ပိတာဖြစ်တယ်အာနာသိစစ်ကောင်စီကကြဆုပ်ပိတာဖြစ်တယ်အခုကတော့တကယ်တော့ဆိုရင်ဒီစစ်ကောင်စီလက်အောက်ခါစစ်သားတွေတောင်မှအခုပြည်သူ့ရင်ခွင်ထက်ကိုတနေ့ပြီးတနေ့ဆက်သွယ်လာတာများလာပြီထွက်သွားလာတာလည်းများလာပြီအခုဆိုရင်တော့သူတို့ဟာအချားမှာကိုကစိတ်တရရအဖြစ်လို့ကဒီငီမှုမရှိတာကိုလည်းကျွန်တော်တွေ့ရပါတယ်ဆိုတော့တကယ်တော့ဒီလိုချိန်ညာချင်းအဖြစ်ပြည်သူလူထုနဲ့ဒီစစ်ကောင်စီအောက်မှာဆက်လက်အလုံးလုံးနေတဲ့ဂျုံဘဝအဖြစ်မှာရှိနေတဲ့သူတွေအတွက်လည်းဒါအင်မတာမှယူကြည့်တယ်။ဥပမာကျွန်တော်တမရကြီးရဲ့မိခွတ်ထံမှာစစ်ကောင်စီအောက်မှာအုပ်ချုပ်ရေးရတရားကိုလည်းပါဆင်နေတဲ့လူတွေအားလုံးလည်းထွက်သွားဖို့ရဲ့ပြီးတော့ဒီစစ်ကောင်စီအောက်မှာဝန်ထားနေတဲ့သူတွေအားလုံးလည်းစက်တဘာလ9ရက်နေ့ကနေစပြီးတော့မလုပ်ဖို့ရဲ့တချိန်ထက်မှပြီးစစ်ကောင်စီလက်အောက်ခံဆက်လက်ဖြစ်နေတဲ့ဒီစစ်သားတွေရဲသားတွေကိုလည်းအများဆုံးနဲ့ဒီအာနာတေးစစ်ကောင်စီအောက်ကနဲ့ဂျွန်ဘွားကနဲ့ဖက်လာပြီးတော့ကျွန်တော်တို့ NUG ဖက်ကိုပေါင်းလာပြီးတော့ PDL ထုဖက်ကိုပေါင်းလာဖို့ဆိုပြီးတော့တေချာအဲမိခွတ်မှာဖော်ပြထားဖြစ်တာဖြစ်နေဒါဒီအလုပ်ကတကယ်သားဆိုရင်တွေးထွက်တာတွေအသေးအပြောက်တွေပို့ပြီးတော့ never say me approach ဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒါကိုလုပ်ချင်အဖြစ်တမရကြီးရဲ့မိခိုးမှာကျွန်တော်အချက်၁၄ချက်ပါတယ်အဓိကပေါ့နော်။အဲ့ဒီအချက်၁၄ချက်အလုပ်ကိုခြုံပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်အနေနဲ့ဒီအာနာရှင်ဒီရဲ့လက်အောက်ခံစစ်သားတွေကိုလည်းတကားဖွပေးထားတယ်ဒီလိုဒီဖက်ပြည်သူလူထုဖက်ကိုပါလာဖို့ဒါအင်မတာမှယူကြည့်တယ်။ ဘုရားတစ်ဖက်ကပြောမယ်ဆိုရင်တော့အခုစီအာနာစီအောက်မှာအလုံးလုံးနေတဲ့သူဒီအလုပ်ကိုလည်းချက်ချင်းရတာတွေ့တော့ဒီဖက်လာဖို့ဆိုတော့ဒါဟာတကယ်တဆိုရင်တော့တွေးထွက်ဒါတွေကိုပို့ပြီးတော့နဲ့စိမဲ့ approach တခုလည်းဖြစ်တယ်လို့အဲ့လိုလည်းဖြစ်လာမယ်တစ်ဖက်ကပြောမယ်ဆိုရင်ဒါဟာတကယ်တဆိုရင်တော့တွေးထွက်ဒါတွေကိုတကယ်ချုပ်ငိမ့်စေနိုင်တဲ့ approach တခုလည်းဖြစ်တယ်လို့တဖက်ကပြောမယ်ဆိုရင်လည်းဒါအကောင့်ဆုပ်ကိုမျှော်လင့်နေတယ်လို့ဒီဖက်ကအဆုပ်ဆုပ်အတွက်ကိုလည်းကျွန်တော်ကကြိုတည် PC မှုတွေကျွန်တော်လုပ်နေတယ်ဥမာလူတားချင်းစာနာထောက်ထားရတဲ့ပတ်သက်ပြီးတော့ကျွန်တော်ကြိုတည် PC မှုတွေလုပ်နေတယ်တဖက်ကပြောမယ်ဆိုရင်တော့ဒီမှာ medical emergency အတွက်လည်းကြိုတည် PC မှုတွေလုပ်နေတယ်ဆိုတော့အကောင့်ဆုပ်ကိုကျွန်တော်မျှော်လင့်ပြီးတော့အကောင့်ဆုပ်ကိုလုပ်တယ်တဖက်ကပြောမယ်ဆိုရင်လည်းအဆုပ်ဆုပ်ဖြစ်လာတဲ့ဖွဲ့စစ်တဲ့အတွက်ကိုလည်းကျွန်တော်မှကျူတီ PC ထတာတွေမြိုက်ရှိတယ
်အခုလို NUG ကဒီစစ်အာဏာရှင်စန့်ကျင်ရေးခုခံစစ်ကိုချိန်ညာလိုက်တဲ့အချိန်မှာလူထုရဲ့ထောက်ခံမှုပေါ့နော်အတိုင်းတောင်ဘယ်လောက်ထိအခုတွေ့ရလဲနောက်ပြီးတော့လူထုရဲ့အဆင်ပြေဖြစ်မှုရောဘယ်လိုတွေ့ရလဲရှင
်တစ်ဖက်ကတော့ကျွန်တော်တို့အာဏာသိမ်းခြင်းခါပြီးတဲ့နောက်ပိုင်းမှာတကယ်တော့ဆိုတော့ဒီအာဏာစစ်အာဏာရှင်တွေကပြည်သူလူထုကိုအာဏာသိမ်းတာဖြစ်နေအခုဒီမြန်မာနိုင်ငံအထက်မှာဖြစ်နေတာကလူသားတဲ့အရာတုတ်ခုပေါ့ COVID-19 ကလူကိုတေးဆင်းနေတယ်ပြီးတော့လူသားချင်းစာနာထောက်ထားအကြအတက်ကလူကိုတေးဆင်းနေတယ်ပြီးတော့ဒီစစ်ကောင်စီရဲ့ရက်ဆက်ကြချို့မှုကလူကိုတေးဆင်းနေတယ်ဆိုတော့လူသားတမားတုတ်ဖွဲ့ပေါ့ရှိတာပေါ့ COVID ရဲ့လူသားချင်းစာနာထောက်တဲ့ဒီစစ်ကောင်စီရဲ့ဆိုတော့အဲ့တော့ခုကလို့တော့ခုစလို့ကိုချိုးပြီးတော့ကြည့်မယ်ဆိုရင်ဒီအာနာတိတ်ချင်းကတရခါဖြစ်တယ်အာနာတိတ်တဲ့ရှိကောင်ရှိကတရခါဖြစ်တယ်အဲ့ဖက်မှာဘီတလူထုဖက်ကလည်းတကယ်တော့ဆိုတော့အဆိုးဆိုးကိုသူတို့ကဘီစီထားပြတာဖြစ်တယ်ဘယ်ဆိုတော့ဘီတလူထုကအာနာတိတ်ချင်းကိုခံတယ်ရဲစကြချုပ်ချင်းကိုခံတယ် COVID-19 ကိုခံတယ်လူတားချင်းစာနာထောက်ထားအကြအသက်ချင်းကိုခံတယ်ဆိုတော့တကယ်တော့ဆိုရင်အဲ့ဒီတုတ်ခုအကြအသေးကြီးကိုခံနေရတဲ့ဘီဒလူထုကြီးကတကယ်တော့ဆိုရင်တော့သူတို့မှာ PCC ရတွေအကုန်လုံး PC ထားပြတာဖြစ်တယ်သူတို့ရဲ့ထောက်ခံအားပေးမှုလို့ပြောတဲ့အခါမှာကျွန်တော် NUG ကဘီဒလူထုရှိလို့ NUG ရှိတယ်နော် NUG ရှိလို့ဘီဒလူထုရှိတာမဟုတ်ဘူးဘီဒလူထုရဲ့အစိုးရဖြစ်တယ်ပီတူလူထုရှိလို့ NUG ရှိတယ်ပီတူလူထုမရှိရင် NUG ရှိစရာလည်းမလိုဘူးတစ်ဖက်ကပြောမယ်ဆိုတော့ကျွန်တော်လှုပ်ဆောင်ချက်အားလုံးဒီပီတူလူထုရဲ့လှုပ်ဆောင်ချက်ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ကောင်းဆောင်ကပီတူလူထုဖြစ်တယ်ကျွန်တော်တို့ကိုချစ်တတ်နေတာကပီတူလူထုကြီးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ပီတူလူထုရဲ့ထောက်ခံအားပေးမှုကဘလောက်များတယ်လဲဆိုတော့တရားမှာကျွန်တော်တရားလောက်တော့ပြောလို့ရတဲ့အနေထားကိုရှိတယ်ဘာလို့ဆိုတော့ကျွန်တော် NUG နဲ့ဘီဒလူထုကလောဘကိုခွဲလို့မရတဲ့ဥစ္စာဖြစ်နေအဲ
့တော့အခုဒီ NUG ရဲ့ဒီခုခံစစ်ကျင်းညာလိုက်တဲ့အတွက်ပေါ့နော်ဟိုနိုင်ငံတကာရဲ့တချို့ဒီပြတိန်တန်ယုံတို့နောက်အမေရိကန်နိုင်ငံသားရေးဌာနတို့ဘက်ကတော့ငြင်းချက်နဲ့နီလန်းနေနဲ့သွားဖို့ပေါ့နော်သူတို့အဲသဘောထားတုံ့ပြန်တာတွေရှိပါတယ်ဆိုတော့အခုအထူးသဖြင့်ဒီကုလသမဂ္ဂမှာအထွေထွေနီလာခံကိုအခုလာမဲ့သတင်းပတ်တွေစတင်မယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတဲ့ကိစ္စကိုလည်း Credential Committee ကသူတို့စဉ်းစားဆုံးဖြတ်မှာဆိုတော့ဒီအချိန်ရောက်မှာ NUG ကအခုလိုစစ်ပွဲကိုကြီးညာလိုက်တဲ့အခါကျတော့ဒီကုလသမဂ္ဂထွေထွေနီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲရှင
်တကယ်တော့ကျတော့ကျွန်တို့ရဲ့ Legitimacy ကကုလသမဂ္ဂကပေးရမယ့်ဥစ္စာမဟုတ်ဘူးကုလသမဂ္ဂကကျွန်တော်တို့မြန်မာပြည်သူလူထုကိုလက်ချက်တမစီလာပေးဖို့လဲသူတို့ရဲ့တာဝန်မဟုတ်ဘူးတကယ်တော့ဆိုရင်တော့ကျွန်တော်တို့ရဲ့လက်ချက်တမစီကမြန်မာပြည်သူလူထုစီကလာတာဖြစ်တယ်တကယ် original လက်ချက်တမစီကပြည်သူလူထုဖြစ်တယ်ဆိုတော့ UN credential challenge မှာလဲဒါကိုပဲကျွန်တော်ကအဖြစ်ကိုဖြစ်တတ်ပြောတယ်အဟုတ်ကိုဟုတ်တတ်ပြောတယ်ဆိုတော့ကျွန်တော်လက်ချက်တမစီလို့ပြောတဲ့အခါမှာအပီပီဆိုင်ရာအနေနဲ့ကျွန်တော် legitimacy ကိုနယူးယောက်မြို့မှာနယူးယောက်မြို့ကကုလသမဂ္ဂကပေးရမယ့်ဥစ္စာပူဆာလို့မြို့တဲ့သူတို့မှာဟိုအဲ့လိုမဟုတ်ကြောက်ကိုလည်းကျွန်တော်ကပုပ္ပလေးလေးပြောထားတယ်ဆိုတော့ တကယ်တော့ဆိုတော့ကျွန်တော် legitimacy ကတော့စီပီတာဖြစ်တယ်စီပီတာကိုသူတို့ကဒါကိုလက်ခံဖို့ဖြစ်တယ်ဆိုတော့ဒါကိုလည်းကျွန်တော်ဟာတနိုင်တဲ့ဖက်ကနေပြီးတော့ credential challenge မှာပါဝင်မဲ့နိုင်ငံတွေတော်လကောင်းအဲ့မှာဆုတ်ဖြတ်ချက်ချနိုင်တဲ့ stakeholder တွေတော်လကောင်းတစ်ဖက်ကနေပြီးတော့အပြုံမျိုးနဲ့ကျွန်တော်ဟာချီကပီတာနဲ့ပြောပီတာလည်းဖြစ်နေဆိုတော့ဖြစ်နိုင်ခြင်းအများဆုံးကကျွန်တော်ရဲ့ချက်တာမကြီးဥချုံမျိုးတို့ကဆက်လက်အမှာကျွန်တော်မြန်မာနိုင်ငံရဲ့တာမကြီးဖြစ်နေဆက်လက်ရှိမယ်เนาะဒါကတော့ continuation of ဥချုံမျိုးချက်ကတော့ဆက်လက်ဖြစ်မှာဒါဖြစ်နိုင်ခြင်းအများဆုံးဖြစ်လည်းဖြစ်လာမယ်ဒီတိုင်းလည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုတော့အခု credential နဲ့ပတ်သက်လာရတော့ကျွန်တော်တို့အမိပါဆိုရင်ဒါကတော့စီပီတာဖြစ်တယ်ဖြစ်ပီတာဖြစ်တယ်ကျွန်တော်ရဲ့ရွယ်ချက်ကတော့ bet on အခါမှဒီလူသားတမအချဖက်တမစီကောင်စီတွေကိုမြန်မာနိုင်ငံကူစားပြုဖို့ကုလသမဂ္ဂမှာလက်ခံလာတဲ့တနေ့ကျရင်တော့ဒါကုလသမဂ္ဂအတွက်လဲသူတို့အတွက်ဒါတော့ suicide ဖြစ်ပါလိမ့်မယ်ဒါလို့ဆိုတော့ဒါကုလသမဂ္ဂဆိုတာကကဘာတူကဘာသားတွေအားလုံးအတွက်ကောက်စားရေးကိုဥတည်ပြီးတော့ဒါဖွဲ့စည်းတဲ့ဖွဲ့စည်းဖြစ်တယ်ဆိုတော့မြန်မာနိုင်ငံတွင်နိုင်ငံသားတွေကောင်းရကောင်းချောင်းကိုဥတည်ပြီးတော့သူတို့ကလိုအပ်မဲ့ဥစ္စာမှာမြန်မာပြည်သူလူထုကိုနေတိုက်တတ်ဖြတ်နေတဲ့ဒီအကြဖက်ဓမ္မတွေကိုသူတို့ကဟိုနော်မြန်မာနိုင်ငံဒုနိုင်ငံသားတွေကိုကပ္ပအလဲမှာကိုစားပြုဖို့လက်ခံမျိုးဆိုဒါကတော့ဘတော်မှဖြစ်မှာမဟုတ်ဘူးလို့ထင်တယ်ဘတော်မှလည်းဖြစ်လာမှာမဟုတ်ဘူးလို့ထင်တယ်ဆိုတော့တစ်ဖက်ကပြောမယ်ဆိုတော့ UN Creation နဲ့ပတ်သက်ပြီးတော့ကျွန်တော်အောက်မီပီတာဖြစ်နေစီပီတာဖြစ်နေအဟုတ်ကိုအဟုတ်တိုက်ရှိရမယ်အဖြစ်ကိုဖြစ်တိုက်ဖြစ်ရမယ်ဒါကတော့မြန်မာပြည်သူလူထုပါပဲမြန်မာပြည်သူလူထုကစစ်ကောင်စီကိုသူတို့ကိုကိုစားပြုဖို့ရအတွက်ကိုလတ်မေကာကိုတွားခိုင်းတလားဘယ်သူမှမတွားခိုင်းဘူးလေ
အခုကျမတို့ဒီ VOE မြန်မာပိုင်းကနေပြီးတော့ဒေါက်တာဆဆာကိုဆက်သွယ်ပြီးတော့ပေါ့နော်မေးမြန်းတဲ့အခါမှာအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းဒေါက်တာဆဆာကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ
စနေညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပေးသည့်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့အင်တာနက်မှာလာရောက်ရှာဖွေဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာဒီကနေ့ညတနင်္ဂနွေ VOA ရဲ့အစီအစဉ်တွေတင်ဆက်တဲ့အခါမြန်မာပြည်မှပေးစာများသတင်းတွေကသုတအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
အမေရိကန်နိုင်ငံမှာ2001ခုနှစ်စက်တင်ဘာ17ရက် 9/11 အကြမ်းဖက်တိုက်ခိုက်ခံရတာသူတို့တွေနဲ့အမေရိကန်နိုင်ငံအတွက်ရောကမ္ဘာကြီးအတွက်ပါထာဝရပြောင်းလဲမှုတည်းဖြစ်ခဲ့ရတယ်လို့စနေနေ့မှာကြောက်တဲ့ 9/11 အနှစ်20ပြည့်နှစ်ပတ်လည်အခမ်းအနားမှာအမေရိကန်ခေါင်းဆောင်တွေကပြောပါတယ်အမေရိကန်ဒုသမ္မတကမလာဟဲရစ်က2001ခုနှစ်စက်တင်ဘာ17ရက်နောက်ပိုင်းမှာအမေရိကန်နိုင်ငံမှာစီးလုံးညီညွတ်မှုရှိအောင်လုပ်နိုင်တယ်ဆိုတော့ကိုအားလုံးသိစေခဲ့တယ်လို့ဒီစီးလုံးညီညွတ်မှုနဲ့နိုင်ငံကျေဝတ်အောင်လုံခြုံမှုရှိအောင်ကမ္ဘာအလယ်မှာဝန်းဝန်ကျော်ကျော်ရပ်တည်နိုင်အောင်လုပ်ပေးနိုင်တယ်လို့ပြောပါတယ်အဲ့ဒီနေရာမှာလင်းအပိုင်စီးသူတွေတိုက်ခိုက်ခံခဲ့ရတဲ့ခီးတဲ့44ဦးစလုံးအသက်ဆုံးခဲ့ရတာပါသမရဟောင်း George W. Bush ကလည်းစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရတဲ့နေ့ဟာနိုင်ငံအတွက်ပျက်စီးဆုံးရှုံးမှုပမာဏတိုက်ကိုကြီးမားတာနဲ့အတူဒီလိုအကြမ်းဖက်တိုက်ခိုက်မှုခံရပေမဲ့ရဲရဲဝံ့ဝံ့ရင်ဆိုင်နှံစွန်းရှိတယ်ဆိုတာကိုပြသနိုင်ခဲ့ကြောင်းပြောပါရယ်။အမေရိကန်ပြည်ထောင်စုမှလွန်ခဲ့တဲ့နှစ်20စက်တင်ဘာ17ရက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့နှစ်ပတ်လည်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကရောဗြိတိန်ဘုရင်မကြီးအဲလစ်ဘက်ကပါအမေရိကန်သမ္မတနဲ့ပြည်သူတွေကိုဝမ်းနည်းကြောင်းသတင်းစကားပါခဲ့ကြပါရယ်။အကြမ်းဖက်တိုက်ခိုက်မှုခံရခြင်းကသက်ဆွန့်ကြိုးပမ်းခဲ့သူတွေအတွက်အတွင်းမှုချုပ်ကဂုဏ်ပြုခဲ့တယ်လို့အနာဂတ်မှာအကြမ်းဖက်သမားတွေမရှိစေဖို့နိုင်ငံတကာရဲ့ဝန်ဝန်ကြိုးပမ်းမှုနဲ့စီလုံးမှုအတွက်လည်းအတွင်းမှုချုပ်ကမှတ်တမ်းတင်ခဲ့ပါတယ်။အမေရိကန်နိုင်ငံဟာလွန်ခဲ့တဲ့အနှစ်20ကနေဆိုင်အခုပို့ပြီးတော့လုံခြုံစိတ်ချမှုရှိနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Lloyd Austin က VOA ကိုပြောကြားခဲ့ပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ဥက္ကမောင်စုံမင်းဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ်။တင်းငွေနေမနေ့ခင် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ VOA Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ကြတာပါ။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုဗစ်ကပ်ဘေးအရောအခြားသောဘေးအန္တရာယ်အသွေးအသွေးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to